ခိုင်ပြည်နယ်ရန်ပြည်မြို့နယ်ကြောင်မီမော်ကျေးရွာမှာကမန်တိုင်းသားအဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးခဲ့တာပေါ့ပြန်လည်စီစစ်နေတဲ့အကြောင်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနတရားစုဝင်ကြီးဦးသိန်းစွေကမနေ့ကနေပြည်တော်မှာကျင်းပတဲ့အခမ်းအနားတစ်ခုမှာပြောကြားသွားပါတယ်တဖက်နိုင်ငံကတရားမဝင်ဝင်လာတဲ့မွတ်စလင်တွေကိုကမန်တိုင်းသားဖြစ်မှတ်ပုံတင်ထုတ်ပေးနေတယ်ဆိုရယ်ဝေဖန်ချက်တွေနဲ့ပတ်သက်လို့ရှင်းလင်းသွားတာလည်းဖြစ်ပါတယ် VOA သတင်းတော့အကိုစီတူကသတင်းပေးပို့ထားပါတယ်ရှင
်။ကျောင်းဒီမော်ကျွာကလူကြီး3000ကျော်ကိုဩဂုတ်လအတွင်းကကမန်တိုင်းသားဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးရမှာတိုင်းသားမဟုတ်တဲ့သူတွေပါဝင်တယ်ဒင်းလီခေါ်တဖက်နိုင်ငံကတရားမဝင်ဝင်ရောက်လာတဲ့မွတ်စလင်တွေပါဝင်တယ်ဆိုပြီးတော့ကမန်တိုင်းသားပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီတွေကကန့်ကွက်ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပြန်လည်စီစဉ်နေတဲ့အကြောင်းနဲ့မပုံတင်ထုတ်ပေးထားသူတွေဟာနိုင်ငံသားအဖြစ်ရည်ချင်းပြည်သူတွေဖြစ်တဲ့အကြောင်းမနေ့ကနေပြည်တော်မှာကျင်းပတဲ့လုပ်ငန်းခွင်အတွင်းထိခိုက်မှုဆိုင်ရာအသိအမြင်ဘူတုဒ္ဒမျှဝေရေးလုပ်ယုံဆွေးနွေးပွဲခိတ္တနားနေချိန်မှာပြည်တော်စုဝင်ကြီးဦးသိန်းစွေကတရင်တော်တွေကိုပြောဆိုသွားတာ
ပါ။ဒီမှာဖြစ်လာနော်။ဒီမှာနေအရာလေးရောနေတယ်လား။ဒါလေးကတော့သူ့ရဲ့မျိုးစင်ရဲ့ဖောက်ထားတယ်။ဒီလိုက်ပုံမှာစီစဉ်နေပါလား။ဟုတ်ဒါကြောင့်လည်းအခုထုတ်ပေးတဲ့နေရာနိုင်ငံသားရင်းချင်းပြည်သူအလုံးကိုထုတ်ပေးတာဖြစ်ပါတယ်။လူမျိုးကိစ္စလေးတစ်ခုပါ။အချင်းချင်းစစ်စစ်ဖို့လိုတဲ့အတွက်လူချင်းစီရဲ့နော်ထောက်ထားကြရစတဲ့အဲ့ဒါဒီအဖြစ်ပြန်လေ့လာနေတယ်။အခုတည်းနဲ့ရှင်းရှင်းပြောနေပါတယ်
။ကျောင်းဒီမော်ကျေးရွာမှာနိုင်ငံသားမပုံတင်ထုတ်ပေးတဲ့ကိစ္စဟာ1982ခုနှစ်မြန်မာနိုင်ငံသားဥပဒေအတိုင်းဆောင်ရွက်တာမဟုတ်တဲ့အတွက်ဒီလိုရဟာနိုင်ငံတော်အချုပ်အခြာအာဏာကိုထိခိုက်စေတယ်ဆိုပြီးတော့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်။ပြည်တော်စုဝင်ကြီးဦးသိန်းစွေကတော့ထုတ်ပေးပြီးသားသူတွေနဲ့ပတ်သက်လို့အမာရင်ရှိတယ်ဆိုရင်တော့သူတို့ဘက်ကပြန်လဲခုခံခြေပခွင့်ပေးရမယ်လို့ဆိုပါတယ
်။ခုရင်းနဲ့အညီရသမျှတဲ့ကေနော်နိုင်ငံသားအစ်တန်တစ်ခုရရမယ်။မြတ်တင်ရတဲ့လူတွေကိုမရတယ်။မြတ်တင်စီရပါဘူး။ဒါနဲ့ဌာနရဲ့ယက်တိကျနိုင်ငံတော်ရဲ့ယက်တိဖြစ်ပါတယ်။ဒါဒါလည်းပဲဝင်လို့မြန်သားကဆောင်းမှာဖြစ်ပါတယ်။ခုနကပြောတဲ့ထုတ်ပေးပြီးသားလူတွေဒီလိုမျိုးအမာရင်ရှိသွားရင်တော့မှသူတို့ရဲ့ထောက်ချသူတို့ကပြန်ဂျပန်လို့ပို့ခွင့်ပေးရတယ်။ကာကွယ်မှုခုနကရှင်းလင်းမှုခွင့်ပေးတယ်။ပြီးရင်ဆိုးပြက်တာကတော့ဥပဒေကြီးရဲ့ဆိုးပြက်တော့ဖြစ်ပါတယ်။ဒါကိုစိုးရင်တော့ရှိပါဘူးလို့လည်းပြောချင်ပါတယ်
။မပုံတင်ထုတ်ပေးနေတဲ့ကိစ္စကိုပြန်လည်စီစစ်ဖို့နဲ့မာရင်ထုတ်ပေးတယ်ဆိုရင်ရုပ်သိမ်းပေးဖို့ရခိုင်ပြည်နယ်လွတ်တော်ကလည်းပြည်တော်စုဆိုရကိုတိုက်တွန်းထားပါတယ်။ပြည်တော်စုဝန်ကြီးဦးသိန်းစွေကရခိုင်ပြည်နယ်လွတ်တော်အနေနဲ့ကန့်ကွက်ခွင့်ရှိတယ်လို့လည်းပြောဆိုပါတယ်။တဦးချင်းစီနဲ့ပတ်သက်လို့အထောက်အထားခိုင်ခိုင်မာမာပြနိုင်ဖို့တော့အချိန်ယူရမယ်လို့ဆိုပါတယ်။
ဝိနည်းတောင်းယူရတယ်ကိစ္စအားလုံးကိုရှင်းလင်းပြီးတော့မှတပွေးချင်းစီကသူ့ကိုဘာဖြစ်လို့ဒီဟာကိုပေးရတယ်သူ့ကိုဘာဖြစ်လို့ဒီဟာကိုနော်လုံးဥမာဟိုသမန်လို့ပေးရတယ်သူ့ကိုဘယ်ညာလို့ပေးရတယ်စသဖြင့်ဟာကိုခိုင်မာဖို့လို့ဒါလေးကတော့အရှင်ယူရပါတယ်နည်းနည်းချင်းတလားတော့အလားတူပါသူက3000ကျော်ရှိတဲ့အတွက်လားတယ်လို့ပြောနေတယ်ဒီဟာတော့ပြင်ပြမှုတဲ့ပြင်ပြမှုကိုပူဇော်ပြီးတယ်ဒါလေးကိုနားလည်ပြီးပါလို့ပြောချင်ပါတယ်
ဒီကနေ့ဩဂုတ်လကုန်ပိုင်းမှာနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကြောင်းနေမော်ကြီးရွာကိုရောက်လာပြီးတော့လူကြီးစုစုပေါင်း3300ကျော်ကိုနိုင်ငံသားစီစီကပ်ပြားတွေထုတ်ပေးခဲ့ပါတယ်။ကြောင်းနေမော်ကြီးရွာမှာရှိတဲ့စည်ရင်းအရအမှန်တကယ်ကမန်တိုင်းသားဥယျာဉ်300နီးပါးသာရှိတယ်ဆိုပြီးတော့ရန်ပြဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ကလည်းကန့်ကွက်ခဲ့ပါတယ်။အစ္စလမ်ဘာသာဝင်ကြောင်းနေမော်ကြီးရွာသားတူကတော့မပုံတင်ထုတ်ပေးတဲ့ကိစ္စမှာအစိုးရဘက်ကဥပဒေနဲ့အညီဆောင်ရွက်ပေးတယ်လို့ယူဆကြောင်း VOA ကိုပြောဆိုပါတယ်။သမရယုံဝန်ကြီးဌာနညချိုင်းမှုချုပ်ဦးစော်ထေးကဒင်းကလီတွေကိုကမန်တိုင်းသားတွေဆိုပြီးတော့နိုင်ငံသားစီစီရေးကပ်ပြားလုပ်ပေးဖို့အစိုးရမှာပေါ်လစီမရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါခင်ဗျာ။